ဂျပန်ဒုတိယဝန်ကြီးချုပ်မြန်မာနိုင်ငံမှာရောက်နေတဲ့အကြောင်းနဲ့စကြင်ပါတယ်။ဒီဂျပန်နိုင်ငံမှာဆူရတဲ့ပြောင်းဝင်မဲ့ဂျပန်ဆူရရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့သဘောထားမပြောင်းလဲပဲအကူအညီတွေကိုဆက်ပြီးတော့ပေးသွားမယ့်အကြောင်းနဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့တိုးလှုပ်ဆောင်သွားမယ့်အကြောင်းဂျပန်ဒုတိယဝန်ကြီးချုပ်ကဒီမြန်မာသမ္မတနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။ဂျပန်ဆူရတဲ့ပြောင်းပြီးတဲ့နောက်မှာပထမဆုံးအချိန်ဖြစ်တဲ့ဒီဂျပန်နိုင်ငံကအကြီးအကဲတဦးမြန်မာနိုင်ငံကိုအခုလိုရောက်ရှိလာတာလည်းဖြစ်ပါတယ်။ဂျပန်ဒုတိယဝန်ကြီးချုပ်လည်းဖြစ်နောက်ဗန္ဒားယီဝန်ကြီးလည်းဖြစ်တဲ့မစ္စတာတာရိုအာဆိုဦးဆောင်တဲ့ဂျပန်ဆူရကိုယ်စားလှယ်အဖွဲ့ရဲ့ဒီမြန်မာနိုင်ငံခီးစင်အကြောင်းကိုတော့ဒီသမရယုံညွှန်ကြားရေးမှုကိုဆက်သွယ်မြင့်မြတ်ထားတဲ့မတ်စုမွန်ကအပြည့်စုံဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်တဲ့ဂျပန်အစိုးရအသစ်ပြောင်းမိတဲ့မကြာခင်မှာပဲဂျပန်ဒုတိယဝန်ကြီးချုပ်တာရိုအာဆိုဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဇန်နဝါရီလ3ရက်နေ့ကရောက်ရှိလာတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာအုပ်ချုပ်ရေးအပြောင်းအလဲဖြစ်ပေမဲ့လို့ဂျပန်အစိုးရရဲ့မြန်မာအပေါ်မှာထားတဲ့သဘောထားမပြောင်းလဲပဲအရင်အစိုးရလက်ထက်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်ဆိုတာကိုဂျပန်နိုင်ငံဒုတိယဝန်ကြီးချုပ်တာရိုအာဆိုကမြန်မာသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံချိန်မှာပြောကြားသွားခဲ့တယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစောထေကပြောပါတယ်
အခုကတော့ဒီအစိုးရကြောင်းမြန်တော့အဲဒီဒုတိယဝန်ကြီးချုပ်စီဆောင်ကိုလည်းဆက်လာပြီးတော့ဒီနိုင်ငံကသူတို့ကမှုဆက်မထားတဲ့ခိုင်းတော့ကတည်းကတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ဟာပါအဓိကကတော့အရင်ဂျပန်ကအစိုးရကြောင်းနဲ့ဆက်သွားပြီးတော့ဒီလူ့ဘဝတွေအတိုင်းစိုးဆောင်နေတဲ့ခိုင်းတွေအချိန်ကိုကျဆက်လက်လက်ဆောင်ဖို့အချင်းဆက်ပြီးတော့ညှိနှိုင်းလို့လူ့ဘဝဆောင်မှုညှိနှိုင်းလို့ဂျပန်နိုင်ငံထောက်ပံ့ကူညီမှုပေးနေတယ်အဓိကကတော့ဟော
ဂျပန်ဆိုရကိုစလဲအဖွဲ့နဲ့မြန်မာသမ္မတတွေ့ဆုံချိန်မှာမြန်မာနိုင်ငံရဲ့အုပ်ချုပ်မှုနီးစနစ်ပို့ပြီးတော့ကောင်းမွန်ရေးနောက်ပြီးတော့လူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးပြည်သူတွေရဲ့လူနေမှုဘဝမြန်မာတိုးတက်ရေးတွေအတွက်ကျန်းမာရေးပညာရေးစတဲ့အခြေခံအဆောက်အအုံတွေတည်ဆောက်ရေးဆိုင်ရာစီမံချက်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဆက်ပြီးတော့ကူညီပေးသွားမှာဖြစ်တဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကပြောပါတယ်အ
ခုကကျွန်တော်တို့နိုင်ငံရဲ့အုပ်ချုပ်ရေးပေါ့နော်အုပ်ချုပ်ရေးစနစ်ကိုကောင်းနော်ဆိုင်နာနဲ့လူစုဝဖွင့်လို့တော့ဘူးတော့အဲ့ဒါအစတော်လေးကကိုဆောင်ပြီးတော့ကျွန်တော်စမီလောင်းနဲ့နော်ဦးရီရီနော်အင်းစနဲ့နော်ဆိုင်နာကိုဆောင်ရတယ်နော်ကျွန်တော်တို့ဆိုင်နာဒီကလေးကကွန်ပျူတာတွေကိုထပ်ပိုင်းဒီဒီနေ့မှာကျန်လာရင်ဒီနေ့ရီရီဆောင်ပြီးဟောခဏတော့ဟော
မြန်မာနိုင်ငံကဂျပန်ကိုပေးဖို့ရှိနေတဲ့ကျွေးမီဂျပန်ယန်းငွေ900ဘီလီယံထဲကနေဂျပန်အစိုးရအသစ်အနေနဲ့ဂျပန်ယန်းငွေဘီလီယံ300ကို2013ခုနှစ်အတွင်းမှာကျွေးမီလျှော့ပေးဖို့လည်းရှိပါတယ်။ဒီလိုမျိုးဂျပန်ဘက်ကကျွေးမီတွေလျှော့ပေးမဲ့အစီအစဉ်တွေအပြင်မြန်မာနိုင်ငံထဲကတိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်ရေးနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတည်ဆောက်နိုင်မှုအတွက်ကိုလည်းပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုစီစဉ်လှုပ်ဆောင်မှာဖြစ်တယ်လို့လည်းသိရပါတယ်
။ဟိုဝန်ကြီးဦးအောင်မင်းကသိချင်တာကလည်းဆက်ပြီးဆောင်ရွက်လို့လုပ်နေတာ။အဓိကတော့တိုင်းနာဖွဲ့စည်းတွေကိုဆက်ရိုက်ပူးပေါင်းမှုပြင်ကြအောင်ဟော
။နောက်ပြီးတော့ဒီဂျပန်မြန်မာနှစ်နိုင်ငံကြားစက်မှုလက်မှုလုပ်ငန်းခဏတွေမှာဂျပန်ဘက်ကယင်းနှိမ့်မြုပ်နှံမှုတွေပိုတိုးမြင့်လှုပ်ဆောင်ပြီးတော့အဓိကဆက်မှုကုန်ထုတ်လုပ်ငန်းတွေမှာနည်းပညာဆိုင်ရာကူညီထောက်ပံ့မှုတွေကိုလည်းဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံရဲ့လမ်းမဆက်သွယ်ရေးဆိုင်ရာပို့ဆောင်ရေးလုပ်ငန်းတွေကိုလည်းပို့ပြီးတော့အဆင့်မြင့်လာအောင်ကူညီပံ့ပိုးပေးမှာဖြစ်ပြီးတော့မြန်မာပြည်သူလူထုအဓိကလိုအပ်နေတဲ့အသောက်သုံးရေးလျှက်စစ်မီနောက်ပြီးတော့ယဉ်ကျေးမှုကျန်းမာရေးပညာရေးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလည်းကူညီထောက်ပံ့ပေးသွားမှာဖြစ်တဲ့အကြောင်းဂျပန်ဒုတိယဝန်ကြီးချုပ်ကမြန်မာသမ္မတကိုဂရီပေးပြောဆိုခဲ့တယ်လို့သမ္မတရုံးညွှန်မှုဦးစောထေကပြောပါတယ်။အရင်မြန်မာစစ်အစိုးရလက်ထက်ဂျပန်မြန်မာဆက်ဆံရေးအေးဆက်မှုတွေရှိခဲ့ပေမဲ့အခုလက်ရှိအရက်သားအစိုးရလက်ထက်မှာအခုတက်လာတဲ့ဂျပန်အစိုးရတင့်နဲ့ဥသိမ်းစိန်အစိုးရတို့ကြားနားလည်မှုတွေနဲ့သဘောတူညီမှုတွေပို့ပြီးတော့တိုးလှုပ်ဆောင်နိုင်မှုအလားအလာကောင်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ဂျပန်ဒုတိယဝန်ကြီးချုပ်မစ္စတာတာရိုအာဆိုဦးဆောင်တဲ့ဂျပန်အစိုးရအသစ်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာသမ္မတဦးသိန်းစိန်တို့နှစ်နိုင်ငံကြားရှစ်ဆက်လှုပ်ဆောင်မဲ့စီမံကိန်းတွေဆွေးနွေးကြတဲ့တွေ့ဆုံပွဲကိုမြန်မာဘက်ကကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးသမ္မတရုံးဝန်ကြီးဗန္နာရင်းနဲ့အခွန်ဝန်ကြီးအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေအပါအဝင်နီပွန်ဖောင်ဒေးရှင်းနဲ့ဂျပန်မြန်မာချစ်ကြည်ရေးအသင်းကအကြီးအကဲတွေပါတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်